ကျမ်းမာတော်မူပါစဒူတော်မောင်ရေလူတကူမှာအရေးကြီးဆုံးကကျမ်းမာရေးမဟုတ်လားငါတူကျမ်းမာနေမှာကျန်တဲ့ကိစ္စအဝဝကိုစိတ်ရှိတိုင်းလုပ်နိုင်ပါလေနိုင်ငံတကာနိုင်ငံမှာလည်းကျမ်းမာရေးပြုစုဆောင်ရှောက်မှုဟာနိုင်ငံရဲ့အချက်အချာကြတဲ့အစိတ်ပိုင်းတစ်ခုမှာပါဝင်နေပါတယ်ငါတူအဓိကဆေးရုံဆေးကန်းတွေရဲ့ပြည်သူတွေအပေါ်ဝန်ဆောင်မှုပေးတဲ့အပိုင်းမှာပေါ့ပြီးခဲ့တဲ့ရက်ပိုင်းကငါမိတ်ဆွေရဲ့သားတယောက်လာရှိုးပြည်သူဆေးရုံကြီးပေါ်မှာအရေးပေါ်ဆေးကုသမှုခံယူခဲ့ရတယ်လူနာရဲ့အခြေအနေကအရေးပေါ်အခြေအနေဆိုတော့အောက်ဆီဂျင်ပေးထားဖို့ဆရာဝန်ကြီးကညွှန်ကြားလိုက်တယ်။ဒါနဲ့လူနာကိုအောက်ဆီဂျင်ပေးတယ်။လူနာကိုအောက်ဆီဂျင်ပေးပြီးမိနစ်20လောက်ကြာမှသိရတာကပေးထားတဲ့အောက်ဆီဂျင်ဘူးဟာအလုံးမလုံးပဲပြတ်နေတယ်ဆိုတာပေါ့ဗျ။အရေးပေါ်လူနာကိုအောက်ဆီဂျင်မပေးနိုင်ပဲမိနစ်20လောက်ကြာသွားခဲ့ရတယ်။နောက်ထပ်အောက်ဆီဂျင်ဘူးအစ်စ်ပြန်လဲပြီးလူနာကိုအောက်ဆီဂျင်ထပ်ပေးတယ်။အဲ့ဒီအောက်ဆီဂျင်ဘူးမှလည်းအောက်ဆီဂျင်ကရှိမနေပြန်ဘူး။လဲလိုက်တဲ့ဘူးကလည်းအောက်ဆီဂျင်ကုန်တဲ့ဘူးဖြစ်နေပြန်တယ်။လူနာလိုအပ်နေတဲ့အောက်ဆီဂျင်အတွက်နောက်ထပ်အောက်ဆီဂျင်ဘူးတစ်ဘူးကိုအသေးအံရှာကြပေမဲ့အဲ့ဒီလူနာအတွက်လိုအပ်တဲ့အောက်ဆီဂျင်ဘူးကရှိမနေခဲ့ဘူးလူနာဟာနောက်တစ်နာရီကြာမှဆုံးမသွားခဲ့ရတယ်ငါမိတ်ဆွေဟာသူ့သားအသက်ဆုံးရှုံးခဲ့ရတာဟာလိုအပ်တဲ့အောက်ဆီဂျင်မရလို့ဆိုပြီးတထစ်ကြယုံကြည်နေတယ်ဒါပေမဲ့လူအသက်တစ်ချောင်းကတော့ဆုံးရှုံးသွားခဲ့ရပြီငါတူဒီလိုပဲငါတို့နိုင်ငံမှာဆေးရုံဆေးကန်းတွေရဲ့ဝန်ဆောင်မှုညံ့ဖျင်းတာကြောင့်မလိုအပ်ပဲအသက်ဆုံးရှုံးခဲ့ရတာတွေဒုနဲ့ဒီရှိနေခဲ့တယ်အရေးပေါ်ကုသမှုလိုအပ်နေတဲ့လူနာတွေကိုအချိန်နဲ့တပြေးညီမကူတပေးနိုင်တာဆရာဝန်တွေရဲ့အရေးချင်းပိုင်းဆိုင်ရာအားနည်းတာဆေးရုံဆေးကန်းတွေမှာတုံးနေတဲ့ဆက်ပစ္စည်းတွေရဲ့အရေးသွေးညံ့ဖျင်းတာခင့်မမိတာဆေးဆေးချက်တွေကိုဖတ်တဲ့ပညာရှင်တွေရဲ့ခန့်မှန်းချက်လွဲချော်နေခဲ့တာကြောင့်လူတွေမသေးသင့်ပဲတည်နေကြရတယ်ငါတူတခါကလည်းငါသည်တယောက်ဘိုင်းနာဘိုင်းအောင်နေတာနဲ့အစာရင်ဦးလန်းချောင်းအထူးကုဆရာဝန်ကြီးနဲ့ပြခဲ့တယ်ဆရာဝန်ကြီးကလိုအပ်တဲ့ဆေးစစ်မှုတွေလုပ်ခိုင်းပြီးယောဂအမိကိုဥကင်စာလို့တတ်မှတ်လိုက်တယ်ပြီးတော့ကင်ဆာဆဲတွေရှိနေတယ်ဆိုတဲ့ဦးရဲ့တလက်မကွဲနှစ်လက်မလောက်အစိတ်ပိုင်းကိုခွဲစိတ်ပြီးဖြတ်ထုတ်ပေးလိုက်တယ်။ခွဲစိတ်ပြီးပေမဲ့ဘိုင်းအောင်နာကလုံးဝမတက်တာခဲ့ဘူး။ဒါနဲ့ငါမိတ်ဆွေရာထိုင်းနိုင်ငံကဆေးရုံတစ်ခုနဲ့ချိတ်ဆက်ပြီးထပ်ပြတယ်။ထိုင်းဆေးရုံကလိုအပ်တဲ့ဆေးဆေးချက်တွေထပ်လုပ်တယ်။ကင်ဆာဆဲရှိနေလို့ဆိုပြီးဖြတ်ထုတ်ထားတဲ့အစိတ်ပိုင်းကိုလည်းတေးချပြန်စစ်ကြတယ်။အဲဒီမှာဆေးဆေးချက်အဖြေကကင်ဆာကြောင့်မဟုတ်ပဲတာမန်လေအောင်နာဖြစ်နေတာကိုသွားတွေ့တယ်။လီနာယောဂအတွက်တောက်ဆေးပေးတယ်။ဆေးတောက်ပြီးနှစ်ပတ်လောက်အကြာမှာယောဂအရှင်းပြောက်သွားတယ်။နောက်ဆုံးအနှစ်ချုပ်လိုက်တော့ငါမိတ်ဆွေဟာရိုးရိုးလေအောင်နာကိုဗိုက်ခွဲပြီးနှစ်လက်မလောက်ဦးကိုဖြတ်ထုတ်ခံလိုက်ရတာပါပဲငါတူငါတို့နိုင်ငံကအထူးကုဆရာဝန်ရဲ့အရေးချင်းကမေကွန်းထုတ်ဆရာဖြစ်နေတာကိုသွားတွေ့ရတယ်တခါကလည်းနာမည်ကျော် SSC ဆေးရုံကြီးမှာအထူးကုဆရာဝန်ကြီးတယောက်ဆေးကျော်တက်ရွယ်ကျောင်းသူကလေးသွေးလွန်တုတ်ကွေးဖြစ်တာကိုဦးအတက်ပေါက်တယ်ဆိုပြီးမှားရင်ခွဲစိတ်ခဲ့လို့အသက်ဆုံးရှုံးခဲ့ရတယ်မဟုတ်လားဆရာဝန်တွေဘက်ကမှားသွားရင် sorry လောက်နဲ့လူနာရှင်တွေဘက်ကကျေနပ်ပေးနေရတယ်ထိရောက်တဲ့အရေးယူမှုပိုင်းတွေမရှိခဲ့ဘူးပြဒန်းထားတဲ့ဥပဒေတွေမှာလည်းလိုအပ်ချက်တွေအများကြီးရှိနေခဲ့တယ်ထူးကုဆရာဝန်ကြီးတချို့ကတမာတမတ်ကြပြီးစေတနာထားကြတာတွေရှိပေမဲ့ထူးကုဆရာဝန်အများစုကတော့အသက်ပြားဆရာဝန်တွေပဲဖြစ်နေခဲ့ကြတယ်ဘယ်လိုလူနာပဲလာလာယောဂဇင်းမြစ်ကိုတေးချာမမေးပဲသွေးစစ်စီးစစ်ဓာတ်မှန်ရိုက်အထရာဆောင်းရိုက်ခိုင်းပြီးအထူးကုဆေးရုံကပေးတဲ့ကော်မရှင်ကိုယူနေကြတာများတယ်ရက်ပိုင်းကမှစစ်ထားတဲ့ဆေးဆစ်ချက်တွေအကုန်ရှိနေရင်လဲဆေးရုံကပေးမဲ့ကော်မရှင်လိုချင်တာကြောင့်လူနာကိုဆေးအစ်စ်ထပ်စစ်ခိုင်းပြန်ပါတယ်ဆေးတစ်ခါဆင်းရင်ငွေသိန်းနဲ့ချီပြီးကုန်ကြတာကြောင့်လူနာတွေမှာမလိုအပ်ပဲနဲ့ဝင်တော့ဝင်ဖို့ဖြစ်ကြရတယ်ခွဲစိတ်ခလိုချင်တာကြောင့်လူနာကိုမလိုအပ်ပဲခွဲစိတ်ကူတာနေတဲ့ဆရာဝန်ကြီးတွေကလည်းငါတို့နိုင်ငံမှာဒုနဲ့ဒီဆေးကုမ္ပဏီတွေကပေးတဲ့ကော်မရှင်ကကိုမဲ့ပြီးအမျိုးတူဆေးကိုနှစ်ခါထပ်တောက်ခိုင်းတဲ့ဆရာဝန်ကြီးတွေလည်းရှိရဲ့လူနာပေါ်နှွေးထွေးကျင်နာမှုကိုချင်းစာနာမှုဆရာဝန်ကြီးတွေအများစုမှာမရှိကြပါဘူးလူနာတယောက်ကို3မိနစ်လောက်ပဲအချိန်ပေးပြီးယောဂအကြောင်းဆွေးနွေးခွင့်မေးမြန်းခွင့်လူနာတွေမှာမရကြဘူးဆရာဝန်ကြီးတွေနဲ့ပြပြရတဲ့လူနာရဲ့စိတ်မတန်းစာအုပ်ကိုအထုကုဆေးရုံတွေကဝန်ထမ်းတွေကသိမ်းယူသွားကြတယ်ဆရာဝန်ကြီးတွေညွှန်ကြားတဲ့ဆေးကိုသူတို့ဆေးရုံကအယောင်းကောင်တာမှာပဲမဖြစ်မနေဝယ်ခိုင်းကြတယ်အပြင်ဆေးကန်းမှာဆေးဝယ်ခွင့်မပေးကြဘူးအထုကုဆေးကန်းတွေရဲ့အယောင်းကောင်တာမှာရောင်းတဲ့ဆေးတွေရဲ့ဈေးနှုန်းဟာအပြင်ဆေးဆိုင်ကရောင်းတဲ့ဈေးနှုန်းထက်နှစ်ဆလောက်များနေတတ်ကြတယ်ငါတူဒါပေမဲ့ဆေးမှတ်တမ်းတွေကိုအထူးကုဆေးကန်းတွေကသူတို့ဆေးကောင်တာမှာဆေးဝယ်ပြီးမှပြန်ပေးတာကြောင့်လူနာတွေဟာဈေးကြီးမှန်းသိနေပေမဲ့သူတို့အထူးကုဆေးကန်းမှာပဲမဖြစ်မနေဆေးဝယ်ကြရတယ်။တကယ်တမ်းနင့်နာနေကြရတာငါတို့ပြည်သူတွေပါပဲငါတူဆေးရုံဆေးကန်းတွေဟာဘာတာဝန်ယူမှုမှမရှိကြပဲဘာစေတနာမှမရှိကြပဲငါတို့စီကရသမျှလှီးဖဲ့ပြီးယူနေကြတာပါ။ဒီနှစ်ကိုဆရာဝန်1200လောက်ငါတို့နိုင်ငံကမွေးထုတ်ပေးနေပေမဲ့တကယ်စေတနာဆရာဝန်ဆိုတာကရှားမှရှားအနေထားဖြစ်နေပြီမဟုတ်လားငါတူဒါကြောင့်လက်ရှိအစိုးရအသည့်အနေနဲ့ဆေးရုံဆေးကန်းတွေနဲ့ဆရာဝန်တွေကိုထိန်းကျောင်းပေးမဲ့ဥပဒေအသေးတစ်ခုရေးဆွဲပေးဖို့လိုနေပြီလို့အဘတော့ပြောကြင်ပါတယ်ကွယ် ဈေးရုံဈေးကန်းတွေနဲ့ဆရာဝန်ကြီးတွေရဲ့ဝန်ဆောင်မှုညံ့ဖျင်းတာတာဝန်ယူမှုအားနည်းတာလစ်လျူရှုတာမတရားဖိနှိပ်ဆက်ဆံတာတွေရှိခဲ့ရင်လူနာရှင်တွေအနေနဲ့ဈေးရုံနဲ့ဈေးကူတာမှုကြီးကြပ်ရေးကော်မတီကိုတိုင်ကြားနိုင်တဲ့အကြောင်းအသိပေးရင်ဒီတစ်ပတ်အတွက်နားလိုက်ပြစေဦးငါတို့မင်းလဲအားရင်ငါစီစာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး